စက်တင်ဘာလနောက်ဆုံးပတ်အတွင်းကပြည်သူ့လွှတ်တော်မှာဆွေးနွေးအတည်ပြုပြီးအမျိုးသားလွှတ်တော်မှာထပ်မံဆွေးနွေးဖို့ရှိနေတဲ့မြမလေယာမြေဥပဒေမူကြမ်းမှာဖြည့်ဆွက်စရာတွေအများကြီးရှိနေသေးတယ်လို့လေ့လာသူတွေကဆိုပါတယ်။ဟင်္ဒရာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဗိုလ်ချုပ်ဟောင်းဦးထေးဦးတင်သွင်းခဲ့တဲ့အဲ့ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးလိုအပ်ချက်တွေကိုမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီရဲ့ဥက္ကဋ္ဌဦးနေမျိုးဝေကအခုလိုထောက်ပြထားပါတယ်
။အဓိကကွာခြားချက်ကတောင်သူလယ်သမားတွေရဲ့လယ်မြေတွေကိုအဲလိုအပ်လို့သိမ်းစည်းတဲ့အခါမျိုးတို့ဘာလို့မော်ဗျာအဲ့လိုအချိန်မျိုးမှာအာမခံပေးနိုင်တဲ့ရော်ကြီးအာမခံပေးနိုင်တဲ့ဟာမျိုးဘယ်လိုပုံစံမျိုးနဲ့သိမ်းစည်းနိုင်တယ်ဆိုတဲ့ဟာမျိုးဘယ်လိုပုံစံမျိုးနဲ့လွှဲပြောင်းနိုင်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမပါအဲ့ဒါကိုကျွန်တော်တို့ကဖြစ်စေချင်တယ်ပေါ့နောက်တစ်ခုကအဲဒီတောင်လေသမားတွေရဲ့စိုက်ပျိုးထုတ်လုပ်တဲ့သီးနှံအနေနဲ့ပတ်သက်လို့လွတ်လပ်စွာသူတို့ရွေးချယ်ခွင့်နေအာမခံတဲ့ဟာမျိုးပါစေချင်တယ်အဲနောက်တစ်ခုကဒီပေါင်နှံရောင်းချလို့ရတဲ့ကရံပေါ့သူတောင်လေသမားကိုအပိုင်ပေးတာမျိုးမဟုတ်ပါဘူးကျွန်တော်တို့ပြောတာဒီကျွန်တော်အိမ်ကရံနေလို့ပုံစံမျိုးတောင်လေသမားတွေအနေနဲ့ဒီလေယာမြေကနေပြီးတော့ဆွန့်ခွာခြင်းနဲ့အဲလေလောက်ရတာဧကတွေလည်းနဲလာပြီးအဲဒါကြောင့်လေယာမြေကနေဆွန့်ခွာမယ်တခြားလုပ်ငန်းကိုပြောင်းတော့မယ်ဆိုလို့ရှိရင်လေဒီလေမျိုးကြီးကိုဒီတိုင်းဆွန့်ထားခဲ့ရမှာမဟုတ်ပဲနဲ့ငွေဖော်ပြီးတော့ပေါန်တန်းရောင်းချပြီးတော့ပြောင်းလို့ရတဲ့ဟာမျိုးနောက်တော့ကငကိုစီစဉ်မျိုးဆက်မှာလေမရှိတဲ့လူတွေကလေလုတ်ချင်တဲ့စိတ်ပေါက်လာလို့ရှိရင်လေဝယ်ချမ်းပြီးတော့လုတ်လို့ရတဲ့ပုံစံပေါ့နော်အဲ့ဒါကြောင့်ပေါန်တန်းရောင်းချလို့ရတဲ့ဟာမျိုးကရံအဆင့်လောက်ရှိဖို့လိုတယ်အခုအင်ကရံနေရောင်းချနေတဲ့ပုံစံမျိုးအဲ့ဒီဟာမျိုးအာမခံပေးစီခြင်းတယ်ဗျာကျွန်တော်တို့က
ဟုတ်ကဲ့ဒီနေရာမှာပထမအချက်ကလေယာမြေတွေကိုတိမ့်စီတဲ့အခြေအနေပေါ့နော်လေယာမြေတွေတိမ့်စီတဲ့ဆိုတဲ့အခြေအနေကကျွန်တော်သဘောပေါက်တော့ကတော့ဒါကလေယာမြေတွေကိုနိုင်ငံပိုင်ဖြစ်သိမ့်တဲ့အခြေအနေပေါ့ဒါကငကိုရှင်ရင်းစွဲ1953ဥပဒေထဲမှာလဲလေယာမြေတွေကနိုင်ငံပိုင်ဖြစ်သိမ့်လို့ရှိလို့ရှင်သိမ့်ပိုင်ခွင့်ရှိတယ်ဆိုတာပါနေပြီးသားဆိုတော့အခုတင်ပြလာတဲ့အချက်မှာအခုလွတ်တော်တွေမှာပြည်သူ့လွတ်တော်တွေမှာဆွေးနွေးတဲ့အချက်မှာကငကို1953ဥပဒေနဲ့ဗာမြန်းကွဲလွဲချက်ရှိလို့လဲခင်ဗျဒါမှမဟုတ်ဦးနေမျိုးဝေတို့အလိုရှိတဲ့ပြဋ္ဌာန်းချက်တွေနဲ့ဘယ်လိုများကွဲလွဲချက်ရှိလို့လဲ
ဟိုဗျာဟိုမှာအသေးစိတ်ကဒါသတင်းထုတ်ပြန်မှုအရာကျွန်တော်တို့လည်းအသေးကြာတော့အကဲဖမ်းလို့မရဘူးကျွန်တော်တို့ဒီရောက်လာတဲ့ message တွေနောက်အဲ့ဒီလိုမျိုးကျွန်တော်တို့စုံစမ်းလို့ရတဲ့ဥပဒေချမ်းတွေအရာပြောရင်လည်းလွဲချင်လည်းလွဲမှာပေါ့ကျွန်တော်တို့လူလားချက်ကိုတော့ကျွန်တော်တို့ပြောလို့ရတယ်ဗျာကျွန်တော်တို့လူလားချက်ကိုပြောလို့ရတယ်ဗျာဆိုတာဒီလေသိန်းနာတို့စိုက်ပျိုးမြေတွေသိန်းနာတို့ဆိုတာနိုင်ငံတော်ဆိုတာအမေရိကန်မှာလည်းဖြစ်တယ်ဗျာဖြစ်ပေမဲ့လူသားဆန်လည်းဗျာဟိုမှာလူသားဆန်လည်းဆိုတာအဲ့ဒီပုံလီကဟိုလက်ကင်ထားနေတဲ့သို့မဟုတ်ပိုင်နေတဲ့ပစ္စည်းတွေကိုသိမ်းတဲ့အခါမှာရော်ကြီးကိုထိုက်ထိုက်တန်တန်ပေးတယ်ဗျာကျွန်တော်တို့နိုင်ငံမှာကအဲဆူရီလေးခေတ်တုန်းကတော့ဆူရီလေးခေတ်မတိုင်ခင်မှာပဲ1953နှစ်ကပြဋ္ဌာန်းထားတာဆိုတော့ဆူရီလေးတောင်မရောက်သေးဘူးအဲ့ဒီကပြဋ္ဌာန်းတာကနိုင်ငံတော်ပိုင်ပြီးတော့သိမ်းစည်းပြီးတော့အခြားလုပ်ငန်းတွေဖွံ့ဖြိုးရေးပဲလုပ်လို့ပါလို့လုံးမယ်ဆိုရင်နိုင်ငံတော်ပိုင်ပဲဖြစ်ရမယ်အဲ့ဒီဟာကအဲတခြားပုပ်လီကောင်လွှဲပြောင်းလို့မရဘူးဆိုတာပါတယ်တော့ဒီဘက်မှာအဲ့ဒီလိုဟိုအခြားပုပ်လီကတွေပေးဖို့ကရှိလာတယ်ရှိလာတဲ့အခါကျတော့အဲ့ဒီဟာကဖြုတ်လိုက်မယ်နိုင်ငံတော်ပိုင်ပဲဖြစ်ရမယ်ဆိုတဲ့ဟာကဖြုတ်လိုက်မယ်ပြုတ်သွားမယ်အပုပ်ကြီးကပေးလို့ရတယ်ဆိုရင်အဲ့ဒါပြဿနာနည်းနည်းရှိလာပြီရော်ကြီးဘယ်လိုတတ်မှတ်မလဲဆိုတော့ပြဿနာအဲ့ရော်ကြီးပြဿနာမှာလဲရော်ကြီးက1000ရော်မယ်လို့2000ရော်မယ်လို့အဲလေကွန်ရဲ့ဗနက်ဆာလို့ဆိုတာမခိုင်ပါဘူးဗျသူကကာလာပေါက်ဈေးပေါ်မှာရော်ရမယ်ကာလာပေါက်ဈေးကိုကျွန်တော်တို့ကကြည့်ကျင်တဲ့အခါကျတော့ရောင်းချခွင့်မရှိရင်ကာလာပေါက်ဈေးကိုကျွန်တော်တို့ကမမြင်နိုင်တော့ဘူးအဲလေယာမြေကိုရောင်းချခွင့်ရှိနေမယ်ဆိုရင်အဲဘယ်နေရာမှာကတော့ဟာမင်္ဂလာတို့ထဲမှာရောင်းတာ30စသဖြင့်ဒီလိုရှိမယ်ရှိတဲ့ဆိုရင်အဲနေရာမှာအရေးကြီးလို့နိုင်ငံတော်တို့အကျိုးရှိမယ်ပုပ်ကလေးကောင်လွှဲစရာရှိတယ်သို့မဟုတ်နိုင်ငံတော်ကနေတခုလှုပ်စရာရှိတယ်ဆိုလို့ရှိရင်လည်းဒါပရက်ရှာပေးပြီးသိမ့်မယ်ဆိုရင်အာဒီကာလာပေါက်စင်းနဲ့သိမ့်မယ်ဆိုသို့မဟုတ်ကာလာပေါက်စင်းရဲ့တိရသမ5ပေါ့ဗျာအာ30တန်း45နဲ့သိမ့်တယ်ဒါမျိုးဆိုလို့ရှိရင်သူကမျှတာတဲ့သဘောရှိပြီးတော့ပရက်ရှာလှုပ်ပြီးတော့သိမ့်တာတောင်မှပဲဖြစ်တယ်ဗျာအမေရိကန်မှာမြေသိမ်းတဲ့အခါမှာလည်းအဲ့လိုပဲအစိုးရကဖိအားပေးပြီးတော့သိမ်းလို့ရပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးတွေသူကစဉ်းစားကြရတယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီမှာအဲ့ဒါမျိုးကိုဖြစ်စေချင်တယ်ကျွန်တော်တို့ကလည်
းအဲ့တော့နောက်တစ်ဆင့်ဆုတ်ပြီးတော့ကျွန်တော်ကပြန်ပြီးဆွေးနွေးချင်တာကပို့ပြီးရှင်းလင်းအောင်ဆွေးနွေးချင်တာကနိုင်ငံတော်အနေနဲ့နိုင်ငံတော်တရားလုံးရဲ့အကျိုးစီးပွားအတွက်ဆိုလို့ရှိရင်လယ်သမားတူပိုင်တဲ့လယ်မြေကိုနိုင်ငံတော်ပိုင်အဖြစ်ပြန်သိမ်းခွင့်ရှိတယ်ဆိုတာကတော့ဥနေမျိုးဝေတို့လည်းလက်ခံတယ်။ဒါပေမဲ့လည်းအရင်တုန်းကဆိုလို့ရှိရင်ဥပဒေမှာကနိုင်ငံတော်အနေနဲ့ဒါကိုသိမ်းပြီးလို့ရှိရင် public ပိုင်အကျိုးစီးပွားတခုခုမဖြစ်စေရဘူးဆိုပြီးတော့ပြဋ္ဌာန်းချက်ပါတယ်။အခုကဒီ public ကိုပေးရင်တောင်မှပဲလက်ခံနိုင်တယ်ဆိုတဲ့သဘောကိုဥနေမျိုးဝေကပြောနေရတာ
။အဲ public ကိုပေးလေလက်ခံနိုင်ပါလေ။ဒါပေမဲ့ခုနလိုပေါ့တောင်သူလယ်သမားတွေဘက်ကပြန်ကြည့်မနစ်နာဘူးလို့တယ်မနစ်နာတဲ့ခါကျတော့ ကာလပေါက်ဈေးထက်တာနေရမယ်အ ਨੇ ဆုံးဓာန်လူဖြစ်ရမယ်တာဝရင်ဥမာကိုကရောင်းချင်လို့ရောင်းရင်ကာလပေါက်ဈေးရမယ်ကိုမရောင်းချင်ပဲနဲ့အပေးရတဲ့အခါကျတော့ကာလပေါက်ဈေးတဲ့တာဖို့လိုတယ်အဒါမျိုးလေးတွေကျွန်တော်တို့ကပြောတာဗ
ျဟုတ်ကဲ့အဲ့ဒါဆိုရင်လက်တွေ့ဥပမာတစ်ခုနဲ့ကျွန်တော်တို့ဟိုပြောကြရအောင်ဥပမာအဖြစ်ကျွန်တော်တို့ကြားနေရတာကဒီရန်ကုန်တိုင်းမင်္ဂလာရုံမြို့နယ်ထဲမှာရှိတဲ့လဲဧကတွေ90လောက်ပေါ့နော်အဲ့ဒါကိုဈေးကဘာကုမ္ပဏီကနေပြီးတော့ဒီစက်မှုစုံလုပ်ဖို့ဆိုပြီးတော့ဝယ်ယူတဲ့ကိစ္စအဲ့ဒီကိစ္စနဲ့ပတ်သက်လို့ရင်ရောဆိုရင်ရောဒါကပြီးခဲ့တဲ့ဒီဥပဒေအဟောင်းရှိကစဉ်ကာလကဖြစ်ခဲ့တဲ့အခြေအနေပေါ့နော်အဲ့ဒီဖြစ်ခဲ့တဲ့အခြေအနေဟာအခုလာမဲ့ဥပဒေသစ်တွေပေါ်လာတဲ့ဆိုလို့ရှိရင်ဘလို့အပြောင်းလဲတွေဖြစ်သွားနိုင်တယ်လဲအဲ့ဒါ
အဲ့ဒါကဥပဒေအဟောင်းနဲ့စီရင်မယ်ဆိုရင်ပုတ်လိကောက်ပေးခွင့်မရှိဘူးအဲဥပဒေအစ်စ်နဲ့ပဲစီရင်မယ်ဆိုရင်ဥပဒေအစ်စ်မှာဘလို့ရေးလဲမှမသိတာဟုတ်ဥပဒေအစ်စ်မှာကပုတ်လိကောက်ကိုပေးလို့ရတယ်နိုင်ငံဈေးကိုနိုင်ငံတော်ကတတ်မှတ်တယ်ဆိုရင်တတ်မှတ်တဲ့အတိုင်းတောင်းလူလေသမားတွေကရမယ်ဒါကဒီနေရာမှာလည်းမဟုတ်ဘူးကျွန်တော်မွန်ပြည်နယ်အဲ့ဒီဟိုပါပေါ့ဗျာကြိုက်မရောနှိဒုံရွာပေါ့အဲ့ဒီရောက်တယ်ရောက်တဲ့အခါမှာလည်းအဲ့လိုပဲဧကတွေအများကြီးတင်းတာပဲအဲတိန်းထားတဲ့အခါမှာသူကတိန်းတာမဟုတ်ပါဘူး။ဟောကြက်လေသမားတွေကိုဒါနဲ့နာကြည့်ပြီးတယ်ဆိုပေမဲ့ဘာဖြစ်လဲဆိုတော့တောင်းတဲ့သမားတွေကသူကသဘောတူကြည့်ပြီးလို့မဟုတ်ဘူးဗျ။အဲဒီအုတ်ချုပ်ရေးပိုင်းကခါရကမယကအဲ့လိုပုံကိုတွေကဘေးမှာမတ်တက်ရပြီးတော့အဲနောက်ပြီးတော့မြေစင်းရပုံကိုတွေကမတ်တက်ရပြီးတော့အဲကုမ္ပဏီပိုင်ရှင်ကလည်းဘေးမှာရှိပြီးတော့စကားပြောကြတဲ့အခါတွေရှိတယ်။အဲ့လိုပြောတဲ့အခါကျတော့တောင်းတဲ့သမားဆိုတာငကိုတွေကမှကျွန်တော်တို့ကတိတ်ပြီးတော့အဲသူတို့ဒီမီဒီယာဒီမက်ဆေ့တွေမရဘူး။နောက်ကြေကြေပြန့်ပြန့်ဘူးဆိုတာမရှိဘူးဆိုတော့ကြောက်တတ်တာပဲဗျ။ကြောက်တတ်တာတော့ကျွန်တော်တို့အပြစ်တင်လို့မရအောင်အဲ့တော့အဲသဘောတူလဲရတာပဲပေါ့ဗျာ။အဲ့ဒါမျိုးလေးတွေရှိတယ်။အဲ့တော့သူတို့စိတ်ထဲမှာစိတ်ကျဉ်းနှက်လောက်တဲ့အမောင်းမဟုတ်ဘူး။နောက်သူတို့ရတဲ့ပတ်စံတွေကလည်းနောက်တဲ့လုပ်ငန်းတစ်ခုကိုပြန်လဲပြောင်းလဲပြီးတော့လုံနိုင်လောက်တဲ့အရင်းနှီးငွေပင်ငွေရင်းရမသွားဘူး။အဲ့ဒါလေးတွေကအဲသတိထားစင်ကျင်စရာပေါ့။
အဲ့တော့အခုလောလောဆယ်ကကျွန်တော်တို့ဒီပြည်သူ့လွတ်တော်ထဲမှာနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တချို့နဲ့အဲမေးမြန်းခန်းတွေမှာကြားလိုက်ရတာပေါ့နော်။ဒီလွတ်တော်တွေကိုဟိုစာရေးပြီးတော့အတနာခံစားတင်တဲ့ကိစ္စကန့်ကွက်လွှာတင်တဲ့ကိစ္စတွေထဲမှာဒီလေယာဉ်မြေပိုင်ဆိုင်မှုနဲ့လေသမားတွေရဲ့အဲ့ကိစ္စတွေကအများဆုံးဖြစ်နေတယ်ဆိုတာကိုတွေ့ရတယ်ဆိုတာကိုကျွန်တော်သိရပါတယ်အဲ့တော့ဒီကိစ္စတွေကိုဖြေရှင်းဖို့အတွက်ကိုဆိုပြီးတော့လေယာဉ်မြေကိစ္စပိုင်ဆိုင်မှုကိစ္စဥပဒေပြန်မှုတင်တဲ့ကိစ္စတွေရတယ်ပြည်သူ့လွှတ်တော်မှာသူတို့ဆွေးနွေးပြီးသွားပြီအတီးပြုချက်တွေလုပ်ပြီးတော့အမျိုးသားလွှတ်တော်ကိုသူတို့တင်ထားတယ်ဆိုတာလည်းကျွန်တော်သိရတယ်ဒါပေမဲ့လည်းဒီကိစ္စတွေကိုစိတ်ဝင်စားရှိတဲ့ပြည်သူတွေအနေနဲ့အထူးသဖြင့်ကိုဦးနေမျိုးဝေတို့ပါတီဆိုလို့ရှိရင်လည်းလေယာဉ်မြေကိစ္စတွေကိုတော်တော်လေးစိတ်ဝင်တစားရှိတယ်လေဟိုစာတန်းတွေရေးထားတာလည်းကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့သူတို့ဘလို့အခြေခံဥပဒေတွေကိုဘလို့ဥပဒေမူကြမ်းတွေကိုမူတည်ပြီးဆွေးနွေးနေတယ်ဘာတွေဆွေးနွေးနေတယ်ဆိုတာတွေကိုဟိုသိနိုင်ခွင့်မရှိဘူးလားအထူးသဖြင့်အခုဒါကအမျိုးသားလွတ်တော်မှာဆွေးနွေးမဲ့အဆင့်ကိုရောက်နေပြီဆိုတော့ဦးနေမျိုးဝေတို့အနေနဲ့ဘာတွေကိုအဓိကထားပြီးတော့ဟိုကြည့်စေခြင်းလဲပြင်စေခြင်းလဲ
အဲခုနကပြောသလိုပေါ့ဗျာအဲဒီဗမာပြည်မှာဘာဖြစ်နေလဲဆိုတော့ဗျာကျွန်တော်တို့စာရန်လေးကိုတရားကြည့်လိုက်ရင်ဘာတွေ့ရမလဲဆိုတော့တောင်းသူလေသမားတွေလေယာမြေအေးပိုင်ဆိုင်မှုပုံမှာမူတည်ပြီးတော့ဟလာအဲသူရဲ့ပိုင်ဆိုင်မှုအစင်အတန်းပေါ့ခုနလိုကြံပေါ့အဲ့လိုအစင်အတန်းပေါ်မှာမူတည်ပြီးတော့လေယာမြေငွေပြည့်မြန်မှုလေယာမြေကနေငွေဖော်နိုင်တယ်နောက်ကလေယာမြေကနေပြီးတော့ထိုက်ထိုက်တန်တန်စွန့်ခွာမှုအဲအဲ့လိုပဲအဲ့ဒီတောင်းသူလေသမားဆိုင်ကပဲနောက်ထပ်ကြည့်အောင်မယ်ဆိုရင်အဲ့ဒီလေယာမြေတွေကစုပေါင်းပြီးတော့အဲဆက်မှုလေယာတွေဟလာကန်ထရိုက်ဖမ်းမင်းတွေအဲအဲ့လိုဟာကြီးတွေပေါ်လာဖို့ဆိုတာကလည်းတပိုင်းကျွန်တော်တို့တင်ပြတယ်နောက်တစ်ပိုင်းကလည်းဗာလဲဆိုဒီနိုင်ငံမှာအရင်53ဥပဒေရဆိုလို့ရှိရင်ပုတ်လိကလုပ်ငန်းရှင်ကြီးတွေကဒီမြေပိုင်ဆိုင်မှုအစင်တန်းဘော်မှာမူတည်ပြီးတော့ရင်းနှီးမြှုပ်နှံမှုနှိမ့်ချရင်းနှီးမြှုပ်နှံမှုလုပ်တဲ့အခါမှာအခက်အခဲရှိတယ်။နောက်နိုင်ငံတော်ကလည်းဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာတောင်းလူလယ်သမားတွေနဲ့ပြည်ပကဖြစ်နေတဲ့ဟာတွေအဲတခြားပုတ်လိအောင်လွှဲပြောင်းပြီးတဲ့အခါမှာအခက်အခဲဖြစ်နေတာရှိတယ်။ကျွန်တော်အဲ့လိုစလဲဆုံးကျွန်တော်တို့ကအဲ3 site ကနေပြီးတော့ကျွန်တော်ကတင်ပြရတယ်ဗျ။တင်ပြပေးမယ်အခုကျွန်တော်တို့ကြားရတာပေါ့ဗျာကြားရတာနောက်ကျွန်တော်တို့စီကိုရောက်လာတဲ့ဥပဒေချမ်းပေါ့အဲ့ဒါကိုကျွန်တော်တို့ကလေ့လာတဲ့အခါကျတော့ပုံစံမကြတာကကျွန်တော်တို့ကျွန်တော်နဲ့သဘောမတွေ့တာပါလဲဆိုတော့အဲ့ဒီလိုမျိုးသုံးခုလုံးမှာတောင်းတဲ့သမားတွေဘက်ကအဲရက်ခံပေးတာမရှိဘူးနောက်ပြီးတော့နိုင်ငံခြားသားမြေပိုင်ဆိုင်မှုနိုင်ငံခြားသားမြေပိုင်ဆိုင်မှုကိုလည်းအဲတော့ဟိုတိတိကျကျနဲ့ exactly ဥပဒေဆိုတာထုတ်ထားဖို့လိုတယ်အဲ့ဒီဟာမှလည်းအားနေတာကိုကျွန်တော်တို့ကတွေ့ရတယ်အဲဘလူဟာမျိုးလဲဆိုနိုင်ငံသားသားတွေကိုဟိုလားမြေရောင်းချပေါင်တန်ငားရန်ခွင့်ဟာနိုင်ငံတော်အစိုးရသဘောမတူရင်လုပ်ခွင့်မရှိဘူးဆိုတော့အဲစကားကြောက်လောက်နဲ့မရဘူးပေါ့နော်ဟိုဘလူ အဲ့ဒါဆိုရင်သဘောတူရင်လုတ်ခွင့်ရှိတယ်ဆိုတော့သဘောပေါက်သွားမှာအဲ့ဒါကြောင့်ဒီဥပဒေစကားတွေရေးတဲ့အခါမှာ exact ပြောင်းတိကျပြောင်းရေးဖို့လိုပါတယ်ဒါမှဥပဒေအကာအယံရမှာပါဗောနော်ဒါကိုကျွန်တော်တို့ကပြောချင်တာဗျာ
ဒီလိုအစဉ်မျိုးကဒါအမျိုးသားလွှတ်တော်မှာပြန်ပြင်လို့ရသေးတာဗော
အဲရပါတယ်နောက်ဟိုဟာဗောနိုင်ငံတော်သမ္မတကလည်းအဲအမျိုးသားလွှတ်တော်ဟောပြည်သူ့တော်ပြောမယ်နိုင်ငံတော်သမ္မတကလည်းကန့်ကွက်တယ်ဆိုရင်ပြန်သုံးသပ်တာတော့ဗောလုတ်လို့ရပါတယ်နောက်တစ်ခုကတော့ဗျာလုံးလို့ရတာတော့အဆုံးအစမရှိပါဘူးဆိုလိုတာကဒီလွတ်တော်တက်တန်းပြီးသွားလို့လေအနောက်ထပ်လွတ်တော်တွေမှာကျွန်တော်တို့ public ကပြည်သူကတော့အခရာပါပဲဒီဥပဒေတွေအားလုံးရဲ့အထက်မှာရှိတဲ့လူတွေရှိပါတယ်အဲ့ဒါဘသူလဲဆိုတော့ပြည်သူပါပြည်သူအများစုကနေပြီးတော့အဲနောက်ထပ်လွတ်တော်ကိုယ်စားလှယ်ထပ်မွေးမယ်ဒီလိုဥပဒေကြောင့်ကိုအတီးပြုတဲ့လွတ်တော်ကိုယ်စားလှယ်တွေကိုနောက်ထပ်မဲမပေးတော့ဘူးအဲ့ဒါမျိုးတွေလည်းရှိတာပေါ့ဒါတွေကတော့ရှည်တာပေါ့ဗျာအဲဒီတက်တန်းတစ်လျှောက်မှာတော့အဲနိုင်ငံတော်သမ္မတအဆင့်အထိအမျိုးသားလွတ်တော်နိုင်ငံတော်သမ္မတကနေပြီးတော့ပြန်သုံးသပ်ခိုင်းရပါတယ်ဗျကျွန်တော်တို့မြင်နေတာကလည်းအနာဂတ်မှာဒီမြေသိမ်းတဲ့ကိစ္စတွေအကြီးအကျယ်ဖြစ်လာပါလိမ့်မယ်အဲဒီတနင်္ဂနွေဆိုရင်တော့ချောင်းသာကနေတောင်လူလေသမားတွေတက်လာပါလိမ့်မယ်အဲအခုတနင်္ဂနွေမဟုတ်ဘူးနော်နောက်တစ်ပတ်တနင်္ဂနွေတက်လာပြီးတော့ဒီနေပြီးတော့သွားမယ်ကိုနေမျိုးကြီးလိုက်ခဲ့ပါဘာလို့ဆိုတော့သူတို့အဲမြေသိမ်းတဲ့ကိစ္စနဲ့အဲသူတို့မြေမှုတွေကိုတိုင်ရက်ဖွင့်နေလို့ပါခုနပြည်သူလူထုနစ်နာချက်တွေနဲ့ပတ်သက်လို့တိုင်ရမယ့်ဌာနတွေလည်းပေါ်နေပြီးတော့ကြားပါတယ်ဆိုပြီးလာလို့ကျွန်တော်လိုက်ရပါအောင်မယ်အဲ့ဒါလေအဲ
့တော့ဒီအခြေအနေတွေကိုပြီးခဲ့တဲ့ဖြစ်ခဲ့တဲ့အခြေအနေတွေကိုမကြမီအတွင်းမှာပြည်လျောင်ဖြည့်ရှင်းသွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်လို့အစိုးရအရာရှိကြီးတူကပြောသွားတာလည်းကျွန်တော်ကြားပါတယ်အဲ့လိုပဲကိုနေမျိုးဝေတို့အနေနဲ့ရောယူဆသလားမျှော်လင့်သလားခင်ဗျအ
ဲကျွန်တော်လည်းမျှော်တော့မျှော်လင့်ပါတယ်ဗျမျှော်တော့မျှော်လင့်ပါတယ်ဗျဆိုတာဟိုခက်တာကအခုဒီအမျိုးသားလွတ်တော်ပြည်သူလွတ်တော်ပေါ့နော်များသောအားဖြင့်ကအဲဒီဟိုကျေးလက်ဒေသကိုလည်းတိတ်ပြီးတော့မတိကြဘူးမတိကြတော့သူတို့လည်းကျွန်တော်ခွန့်တော့ခွန့်လို့ရမှာပေါ့ဗျာခွန့်တော့ခွန့်လို့ရမှာဥစားဒီလေသမားတွေရဲ့ကိစ္စလည်းအာအိမ်မက်မဲ့တယ်လို့ပဲဗျာတောင်းသူလည်းသမားတွေကိုမေးတိုင်းလည်းတေချာမသိဘူးသူဒီအာရဲ့အိမ်မက်ကိုအတိတ်ပဲဖော်နိုင်ဖို့လိုတယ်အဲကျွန်တော်ဟိုဒီမြွှေနာသာတွေကတောင်းလေသမားတို့ကျွန်တော်ဥပဒေကျမ်း၄မျိုးလောက်ကိုကျွန်တော်ပြရတယ်ဗောနော်အဲဒီဟာတွေကသူတို့တေချာမသိဘူးဗျအဲသူတို့လူလားချက်တွေကတေချာအတိတ်ပဲဖော်နိုင်မှာဖြစ်မယ်အဲသူတို့လူလားချက်ကိုအတိတ်ပဲဖော်နိုင်လို့နောက်ပြီးတော့ဖြစ်တဲ့ဥစ္စာကိုလည်းဒီနည်းနည်းလေးကိုပြောပြနိုင်ဖို့လိုတယ်အဲတော့လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်လည်းအဲ့ဒါကြာကြာနာမသိဘူ
းဟိုတက်ဆိုင်ရဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ဖို့ရောမရှိဘူးလား
ကျွန်တော်ကတော့များသောအားဖြင့်ကျွန်တော်ပေးပါတယ်စောင်းတွေကိုကျွန်တော်ဖြန့်ပါတယ်ညှိနှိုင်းဆောင်ရတယ်ဆိုတာဗျာဟိုသူတို့ကိုကျွန်တော်ကတော့ပေးတာပေါ့နော်ကျွန်တော်တို့ကတောင်းပန်တဲ့အဆင့်ပဲလုပ်လို့ရတာပေါ့အဲသူတို့ကကျွန်တော်တို့ဒိုင်ချင်းဖြစ်အောင်ကြီးကြီးလေးလေးကိုနေမျိုးကြီးဒီပြဿနာကတော့ဘလို့လဲလို့ပြန်လည်မမင်းကျွန်တော်ဖြေလို့မရအောင်အကိုအခုမေးတော့ကျွန်တော်ဖြေလို့ရတယ်သူတို့ကျွန်တော်အဲ့လောက်မှစကားပြောလို့မှမရတာအဲကျွန်တော်တို့ကစောင်းတွေကိုလိုက်လိုက်ပြီးအလကားပေးရတာအပြင်မှာဆိုကျွန်တော်တို့ကရောင်းတာတော့လွတ်တော်ကိုယ်စားကြအခွင့်အလူးခံပေါ့ဗျာကျွန်တော်ကအလကားလိုက်ပေးရတယ်သူတို့မဖတ်ရင်မဖြစ်ပါဆိုလို့အဲ့တော့သူတို့ကတော့မေးမယ်ဆိုရင်ကျွန်တော်မအိမ်မနေဖြေပါမယ်ဗျာအဲ့ဒါလေ
းမတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီရဲ့ဥက္ကဋ္ဌဦးနေမျိုးဝေကိုဆက်သွယ်မေးမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ